မင်္ဂလာပါရှင် VOA American အတန်ကနေဇူလိုင်လ22ရက်အင်္ဂါနေ့နေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိလိုင်းတိုမီတာ2432နဲ့40တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာကြားမှာကတော့
For 3.5 centuries Americans and their ancestors have been explorers and inventors
သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်မှာအပြည့်စုံစောင့်မျှော်နားဆင်ကြပါရှင်။ဒါအပြင်စီးပွားရေးကဏ္ဍနဲ့အတူနက်နက်ခင်းအင်္ဂလိပ်စာသင်ကန်းစာအစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဥဆက်မိုးဝီနဲ့ဒေါ်လလတန်တို့ကတင်ပြမှာပါရှင
်။ရင်းဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ဒီကနေ့ထုတ်ထိုင်းနိုင်ငံကThe Nationသတင်းစာရဲ့ Editor အာဘော်ပဲဖြစ်ပါတယ်။ Myanmar takes a shameful step backward ရှေ့ဖွယ်ကောင်းတဲ့မြန်မာနိုင်ငံရဲ့နောက်ပြန်လှည့်သောခြေလှမ်းတလှမ်းလိုခေါင်းစဉ်တက်ထားပါဗျ။သတင်းသမားတွေကိုဆက်လက်ပြီးထောင်ချနေတာဟာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်မှာအမှားယူနေတော့ရှိနေပြီဆိုတာကိုပြသနေတာဖြစ်တယ်လို့အစချီရေးသားထားပါဗျ။လွန်ခဲ့တဲ့သတင်းပတ်အတွင်းဓာတုလက်နဲ့ထုတ်လုပ်တဲ့စက်ယုံတိဆောက်နေပါတယ်ဆိုပြီးတော့သတင်းရေးသားတဲ့ Unity Channel ရဲ့အမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ရောက်ကိုလွန်ခဲ့တဲ့သတင်းပတ်အတွင်းလောက်ကျန်းနဲ့ထောင်နှံ၁၀နှစ်အပြည့်ပေးလိုက်တာဟာမြန်မာအစိုးရအနေနဲ့ဟိုးအရင်အတိတ်ဟောင်းကအမူအကျင့်ကိုပြန်လည်ပြသလိုက်တာဖြစ်ပါတယ်။ဓာတုလက်နဲ့ဆက်ယုံကိစ္စကိုအစိုးရကမဟုတ်ပါဘူးဆိုပြီးတော့ညင်းပါတယ်။ဒါဟာသူ့ရဲ့လုပ်ပိုင်ခွင့်ဖြစ်ပါတယ်။ဒါပေမဲ့သတင်းသမားတွေကိုထောင်ချတာကတော့တခြားကိစ္စဖြစ်ပါတယ်။ဒီလိုထောင်နှံအပြစ်ပေးလိုက်တာဟာတိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးအတွက်နိုင်ငံတကာရဲ့ထောက်ပံ့ကူညီပေးနိုင်မှုကိုထိခိုက်စေုံသာမကတခြားဘာပြဿနာကိုမှအပြည့်မထုတ်ပေးနိုင်ပါဘူးလို့ဝေဖန်ထောက်ပြထားပါတယ်။မြန်မာနိုင်ငံမှာ1960ခုနှစ်တည်းကစပြီးသတင်းမီဒီယာတွေပေါ်ဆက်ဆံရေးမကောင်းတာကြောင့်နာမည်ပြတ်နေခဲ့ရတာပါ2012ခုနှစ်မှာသမရဦးသိန်းစင်ရဲ့အရက်သားပုံစံဖန်ထားတဲ့အစိုးရတက်လာပြီးတဲ့နောက်လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်ထိန်းချုပ်ထားမှုကိုလျှော့ပေးခဲ့ပါတယ်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုပြည်တွင်းကရောနိုင်ငံတကာကပါအားတက်သရောထောက်ခံခဲ့ကြပါတယ်ဒါပေမဲ့မနစ်ကစပြီးတော့အခြေအနေတွေကပြောင်းလဲသွားခဲ့ပါပြီမြန်မာနိုင်ငံသားတွေရောပြည်ပကလိလသူတွေကပါပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ပေါ်ယုံကြည်မှုတွေကျဆင်းသွားခဲ့ပါတယ်သတင်းသမားတွေကိုကန့်သက်ချုပ်ချယ်လိုက်တာဟာဝေဖန်မှုတွေနဲ့စန့်ကျင်ဘက်ပြောဆိုရေးသားမှုတွေကိုထိန်းချုပ်ခြင်းလို့လုပ်တဲ့လုပ်ရဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။အပြည့်စုံကိုဖတ်ရှုခြင်းတော့ thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်
။ The Washington Post သတင်းစာကြီးမှာ Burma opens up but true democracy still elusive မြန်မာနိုင်ငံနေပြုပြင်ပြောင်းလဲရေးပေါ်ဆောင်နေပြီမဲ့လို့လဲစစ်မှန်တဲ့ဒီမိုကရေစီကတော့အလန်းကွာဝေးစေပဲဆိုတဲ့ခေါင်းကြီးနဲ့ဆောင်ပါရှင်အန်နီဂိုဝင်ကမိုးတွေဒီစိမ့်စိမ့်ရွာသွန်းနေတဲ့ခြားကပဲရှိခစ်ကလေးကတီထားကိုကိုရဲရွှေတုံစီတော်မြတ်ကြီးဟာတောက်ပါလျက်ရှိနေပါတယ်လို့အစချီရေးသားထားတဲ့ဆောင်ပါကနေကောက်နှုတ်တင်ပြလိုပါတယ်ဗလမကမှာတော့အစ်တီဆောက်ထားတဲ့ကုန်တိုက်ကြီးတစ်ခုရှိတယ်အဲ့ဒီမှာလူလက်တန်းစားမိသားစုတွေဟာဟမ်ဘာဂါဖရင့်ချ်ဖရိုက်စ်ကိုအလူကျော်စားရတွင်နဲ့ညစာစားသုံးနေကြတာကိုတွေ့နိုင်ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကဆိုရင်ဒီစားစာတွေဟာရေပေါ်စီလူတန်းစားတွေသာစားနိုင်ကြတဲ့အစားတောက်တွေဖြစ်တယ်လို့ရေးသားထားပါတယ်။တချင်ကအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာ2010ခုနှစ်မှာတော့ဒီမိုကရေစီပြောင်းလဲမှုကိုစတင်ခဲ့ပြီးချက်ချင်းဆိုသလိုအနောက်နိုင်ငံအစိုးရတွေကလည်းစီးပွားရေးရရေးယူပိတ်ဆို့ထားတာတွေကိုလျှော့ပေးခဲ့တာဖြစ်ပါတယ်။လူဦးရေ55သန်းကျော်ရှိတဲ့စီးပွားရေးဈေးကွက်ကိုငှက်လင့်ပြီးစီးပွားရေးအသစ်တွေပေါ်ထွက်လာပါတယ်။နိုင်ငံရဲ့စီးပွားရေးမြို့ဖြစ်တဲ့ရန်ကုန်မှာတော့အင်ချမ်းမြေငှားရမ်းခဈေးတွေဟာမိုးထုတ်လို့တက်နေတာပါ Jaguar Land Rover Mercedes အစရှိတဲ့ဇင်ခံကားအယောင်ပြခန်းတွေလည်းရှိနေပြီဖြစ်ပါတယ်ဒါပေမဲ့ဆောက်လုပ်ဆဲခစ်ပေါ်ကွန်ဒိုမီနီယံတစ်ခုရဲ့မှောင်ရိပ်ချမ်းမှာတော့စစ်ပွဲနဲ့အစိုးရဇိုးကိုရပ်တန့်ပစ်ပါလို့ရေးသားထားတဲ့နေရန်ပေါ်မှာစာသားတွေရေးသားထားတာတွေကိုလည်းတွေ့နိုင်ပါတယ်မြို့တော်ရဲ့အပြင်ဘက်မှာတော့တံပေါင်းများစွာရှိတဲ့ပြည်သူတွေဟာစီးရဲနေကြဆဲဖြစ်ပါတယ်အများစုဟာလေသမားတွေပါနိုင်ငံတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေဆဲရှိသလိုဗုဒ္ဓဘာသာနဲ့မွတ်စလင်ဘာသာဝင်တွေကြားတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်လို့ဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်အစိုးရကမီဒီယာတွေအပေါ်ဖိနှိပ်နေသလိုရှင်းနေမှာကျင်းပမဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိပါမလားလို့တက်ကြွလှုပ်ရှားသူတွေကလည်းစိုးရိမ်နေကြဆဲဖြစ်ပါတယ်နိုင်ငံရေးမတည်မချာမရေရာမှုတွေလျှက်စစ်တအားအလုံလောက်မရတာတွေအည်အသွေးပြည့်မီတဲ့အလုတ်သမားနေပါတာတွေကြောင့် ပြည်ပကယင်းနှိမ့်နှံသူတွေဟာစောင့်ကြည့်နေကြတဲ့အဆင့်တွေပဲရှိနေကြသေးတယ်လို့ဩစတြေးလျနိုင်ငံကစီးပွားရေးပါမော့ခရှွန်တန်နာကပြောဆိုထားတာကိုလေကိုကဖော်ပြထားပါတယ်။တမန်ပြည်သူတွေကလည်းအပြောင်းအလဲကကြာရှည်ခံပါမလား။တကယ်ကောသူတို့တွေကြကြပြန့်ပြန့်ခန္ဓာတတိယဖွင့်နိုင်ပါမလားဆိုတာကိုစောင့်ကြည့်နေကြရသေးပဲရှိပါတယ်လို့ဆောင်းပါရှင်အန်နီဂိုဝင်ကရေးသားထားပါတယ်။အပြည့်အစုံကို washingtonpost.com မှာဖတ်ရှုနိုင်ပါတယ်။
ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဥဆန်မိုးဝီနဲ့ဒေါ်လလတန်တို့ကတင်ပြသွားပါရရှင်။အင်္ဂါနေ့နေ့နဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နေ့နေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါ။ဒေါ်လလတန်ကတင်ပြထားပါရရှင
်။ဒီကိမ့်နဲ့တင်ပြမယ် ATM အသုံးက
offThe top of your head.
ဖြစ်ပါတယ်။စာလုံးပေါင်းက OFF of ကဒီနေရာမှာ adverb ကရိယာဝိသေသနဖြစ်အသုံးပြုထားတာဖြစ်ပြီးအဓိပ္ပာယ်မျိုးမျိုးရှိပါတယ်။ဒီနေရာမှာတော့နေရာတစ်ခုကနေအဝေးသို့လို့ရည်ညွှန်းထားတာဖြစ်ပါတယ်။ th the top top ကထိပ် OFF of ကရဲ့ your your ကသင် head head ကဥကောင်းဆိုတော့စကွိုက်လုံးရဲ့တိုက်ရိုက်ဒီပဲကတော့တင့်ရဲ့ဥကောင်းထက်ကနေအဝေးသို့တနည်းပါ့။ idiom ဆိုရဲသွားဝိုက်ဒီပဲကလည်းရှင်းတယ်လို့ဆိုရမှာပါ။တိတ်ရှိရှိဝဝစဉ်းစားစရာမလိုပဲခေါင်းထဲမှာပေါ်လာတာခေါင်းထဲမှာရှိတာကိုရည်ညွှန်းပြောတာဖြစ်ပါတယ်။တနည်းတော့စဉ်းစားမနေပဲရုတ်တရက်ပြောလိုက်တာမျိုးပေါ့။ဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ I'm sorry. I'm getting very forgetful.I can't tell you the name of the restaurant off the top of my head.
တောင်းမှပါလေဗျာ။ရှင်တော်လေးသိတ်သတိမိတက်လာပြီ။ခင်ဗျားတည်ခြင်းနဲ့စားတော့ဆိုင်နာမည်ကိုရှင်တော်ရုတ်တရက်စဉ်းစားလို့မရနိုင်ဘူးလို့ဒီပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I'm sorry, I'm getting very forgetful. I can't tell you the name of the restaurant off the top of my head.
ရုတ်တရက်ပြောလိုက်ရတယ်ကောင်းနေပေါ်လာတာကိုပြောလိုက်ရတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
off the top of your head
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးနှုန်းသင်ခန်းစာကိုဒေါ်လလတန်းကတင်ပြသွားတာပါရှင်ဒီစီစဉ်ကို VOE ရဲ့မနေ့ပိုင်းစီစဉ်တိုင်းမှာထုတ်လွှင့်နေပါတယ်။သင်ခန်းစာအရှိကတော့တနင်္လာနေ့ည9:00ကနေ10:00အစီအစဉ်မှာနားဆင်နိုင်ပါတယ်ရှင်။ခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုပြောပြမှာပါ။ကမ္ဘာ့ဘဏ်နဲ့အပြည့်ပြည့်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့နဲ့အပိုင်းဖွံ့ဖြိုးတိုးတက်ရေးဘဏ်တစ်ခုနဲ့အရေးပေါ်ကူညီထောက်ပံ့ရေးရန်ပုံငွေအစီအစဉ်တစ်ခုထူထောင်ဖို့စီးပွားရေးထွန်းသစ်စာနိုင်ငံ9နိုင်ငံအကြားမကြသေးခင်ကပဲသဘောတူခဲ့ကြပါတယ်။အဲ့ဒီဘန်တစ်နဲ့ရန်ပုံငွေအစီအစဉ်တစ်ကကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးကဏ္ဍအပေါ်ဘလို့ဩဇာတက်ရောက်မှုမျိုးရှိလာမလဲဘဏ္ဍာငွေကြေးကဏ္ဍကျွမ်းကျင်သူတွေကရောဒီအစီအစဉ်တွေအပေါ်ဘလို့များမြင်ကြပါသလဲစရာရီနဲ့ပတ်သက်လို့ရိုက်တာနဲ့ AP သတင်းဆောင်မတွေပေါ်အခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကပြောပြမှာပါရှင်
နောက်နိုင်ငံတွေကလွှမ်းမိုးထားတဲ့နိုင်ငံတကာဗန်နောင်ငွေကြီးစနစ်ကိုပြန်ပြီးပုံဖော်ဖို့ပထမဆုံးအခိုင်အမာအဆင့်တစ်ခုဖြစ်ဒေါ်လာဘီလီယံ100ကနဦးမတီငွေနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဗန်တစ်ခုနဲ့ရန်ရန်ပုံငွေအစီအစဉ်တစ်ခုတို့ကိုထူထောင်ဖို့ BRICS လို့အတူကောက်ခေါ်တဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံ၅နိုင်ငံကခေါင်းဆောင်တွေဇူလိုင်လ15ရက်နေ့ကသဘောတူခဲ့ကြတာပါအသစ်ထူထောင်လိုက်တဲ့ BRICS ဖွံ့ဖြိုးတိုးတက်ရေးဗန်ဟာအဖွဲ့ဝင်နိုင်ငံတွေအတွက်ဗန်နောင်ငွေကြေးမြင်ကွင်းအနေအထားကိုတိတိတတ်တာအပြောင်းအလဲဖြစ်စေလိမ့်မယ်လို့ BRICS ထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပခဲ့တဲ့ဘရာဇီးသမ္မတဒယ်မာရူဆက်ဖ်ကပေါ်တူဂီဘာသာစကားနဲ့အခုလိုပြောပါတယ်
။ Um banco com capital subscrito e bem significativo.
ဖွံ့ဝင်မယ်လို့ကတိကဝတ်ပြုထားတဲ့ငွေပင်ငွေရင်းနဲ့အတူရဝေလှုပ်ဆောင်တဲ့အုပ်ချုပ်ရေးနဲ့အားလုံးအတွက်တပြေးညီပါဝင်ခွင့်ရှိတဲ့ဘဏ်တစ်ခုပါ။ဒါကဒီ BRICS 9နိုင်ငံရဲ့ဘဏ္ဍာငွေကြေးအခြေအနေတွေကိုပြောင်းလဲစေပါတယ်။ဒါလောက်နဲ့ကျင်းနေစရာမကောင်းဘူးလားရှင်။ ဒေါ်လာဘီလီယံ100ကိုအရန်ထားဖို့သဘောတူညီချက်ရတဲ့အပြင်ပြောခဲ့တဲ့အချက်တွေကကျေနပ်စရာမကောင်းပေဘူးလား
ဖွံ့ဖြိုးဆဲနိုင်ငံတွေကအခြေခံအဆောက်အအုံတည်ဆောက်ရေးဆိုင်ရာစီမံကိန်းတွေကိုရန်မုံငွေထောက်ပံ့ဖို့ရည်ရွယ်တဲ့ဒီဗန်ဒစ်ကိုတရုတ်နိုင်ငံရှန်ဟဲမြို့မှာပထမဆုံးအခြေစိုက်ဖွင့်လှစ်မှာဖြစ်ပြီးပထမ5နှစ်မှာအိန္ဒိယအဲ့ဒီနောက်ဘရာဇီးရုရှားစသဖြင့်တာဝန်ယူလည်ပတ်သွားမှာပါဒါပေမဲ့လည်းရုံးချုပ်ကိုဘယ်မှာထားမလဲဘန်ဥက္ကဋ္ဌဖြင့်ဘယ်နိုင်ငံသားကစပြီးတာဝန်ယူမလဲစတဲ့ကိစ္စတွေအပေါ်သဘောတူညီချက်တွေကိုအလွယ်တကူရခဲ့ကြတာတော့မဟုတ်ပါဘူးအိန္ဒိယနဲ့တရုတ်နိုင်ငံအကြားကွဲလွဲမှုတွေကြောင့်နောက်ဆုံးအချိန်ထိဆက်ဆက်ညှိနှိုင်းပြီးမှသဘောတူခဲ့ကြတာပါစကားတွေကနေခိုင်မာတဲ့လက်တွေ့လှုပ်ဆောင်မှုဖြစ်လာဖို့ခက်ခဲစေခဲ့တဲ့ဒီငါးနိုင်ငံကြားမှာရှိနေတဲ့စီးပွားရေးနဲ့နိုင်ငံရေးဆိုင်ရာတိတာထင်ရှားတဲ့ကွဲပြားမှုတွေလျော့ပါသွားအောင်လှုပ်ဆောင်ရေးတိတ်မလွယ်လှဘူးဆိုတော့ကိုအဲ့ဒီတောင်ပတင်ရေမကျအခြေအနေတရက်ကထင်ရှားစေခဲ့ပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးတိုးတက်ရေးဗန်သစ်နဲ့အရေးပေါ်အရန်ရန်မုံငွေတရက်ထူထောင်လိုက်တာကိုအများအားဖြင့်ကတော့ကြိုးဆိုကြပါတယ
်။အဖတ်စတာရာလတ်စ်ကွန်ဒီရှိုနာလီဒါဒစ်Então se FMI Banco Mundial
si ဘာဗန်ဒါမှမဟုတ်ပြည်ပဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့မှာဆုံးဖြတ်ချက်ချနိုင်တဲ့အာဏာလိုချင်တယ်ဆိုရင်တတ်မှတ်ချက်တွေအများကြီးရှိပါတယ်ဒါပေမဲ့ BRICS မှာတော့ဒီချက်ကပြဿနာရှိမှာမဟုတ်ပါဘူးဒါကအရေးကြီးဆုံးချက်ပ
ါ Brasilia တက္ကသိုလ်နိုင်ငံတကာဆက်ဆံရေး Institute ကပါမောခ Roberto Menezes ကပေါ်တူဂီဘာသာစကားနဲ့ပြောသွားတာပါ BRICS နိုင်ငံတွေဟာတကဘာလုံးစီးပွားရေးထုတ်လုပ်မှုရဲ့၅ပုံတစ်ပုံရှိပြီးတကဘာလုံးစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့ထက်ဝက်ကိုကိုးစားပြုပါတယ်။ဒါပေမဲ့လည်း IMF အဖွဲ့မှာသူတို့ရဲ့ကိုးစားပြုမှုဟာသူတို့ရဲ့တိုးပွားလာနေတဲ့စီးပွားရေးအင်အားနဲ့မကိုက်ညီလာပါဘူး။ဘမော့ခ်မနက်ဇစ်က
Segundo ponto es a criação de un fundo, né? Un fundo internacional.
ဒါပြင်ရေးပေါ်ရန်ပုံငွေထူထောင်ထားတာက BRICS နိုင်ငံတွေအနေနဲ့ဘလုံးငွေချေအချက်တဲမျိုးမဆိုကြုံလာရတဲ့အခါရင်းဆိုင်နိုင်မှာဖြစ်တယ်လို့ IMF အပေါ်သူတို့ရဲ့မိခုံမှုကိုလည်းရှော့ချနိုင်မှာပါ။
ကဘာပန်လိုအဖွဲ့အစည်းမျိုးတွေကပေးတဲ့ချင်းငွေတွေဟာအမြဲလိုပဲချီနှောင်ထားတဲ့ကျိုးတွေတွဲပြီးပါလာတယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေစောရကတက်လာတာကြာလာခဲ့ပြီဖြစ်ပြီးဒီအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲဖို့လှုံ့ဆော်ပြောဆိုထားကြတာပ
ါ La criação de Banco do BRICS e de Fundo porque mostra la capacidade de coalizão
BRICS နိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုဗန်တင်တဲ့အရေးပေါ်အရန်ရန်ပုံငွေအစီအစဉ်ဟာအဲ့ဒီမြောက်ပိုင်းနိုင်ငံတွေကနေလုံးဝကိုတီးကျလွတ်လပ်ပါတယ်ဒါကြောင့်အခုလိုထူထောင်လိုက်တာကကဘာကြီးနေသားပေါ်တိတိတသာကိုဩဇာလွှမ်းမိုးမှုရှိပါလိမ့်မယ်ထို့သဖြင့်တော့ကဘာလုံးဆိုင်ရာဗန်နာငွေချေအနေသားပေါ်မှာဖြစ်ပါတယ
်ထွန်းသစ္စာဇီကွက်တွေအတွဲအခြေခံအဆောက်အအုံဒီဆောက်ရေးဆိုင်ရာရမုံငွေထောက်ပံ့ရေးအစီအစဉ်တရက်ကိုထူထောင်လိုက်တာဟာခိုင်မာပြီးသားရမုံငွေထောက်ပံ့ရေးအဖွဲ့အစည်းတွေမှာပြုပြင်ပြောင်းလဲရေးလုပ်ဖို့နှေးကွေးလွန်းနေတဲ့ပေါ်သူတို့ရဲ့မကြေမနက်အားမလို့အားမရဖြစ်မှုတိုးလာနေတာနဲ့ပတ်သက်ပြီးဘရစ်နိုင်ငံတွေရဲ့အဖြစ်ရှာပုံရှာနည်းပြောင်းလဲသွားတာဖြစ်ပါတယ်
Então, la novidade não está na Europa ou nos Estados Unidos neste momento. La novidade
está em plan aí American da mamo Europa ကလာတာမဟုတ်ပဲစီးပွားရေးထွန်းသစ္စာနိုင်ငံတွေကနေလာတယ်ဆိုတာကတိတ်ကိုအရေးကြီးပါတယ
် Brasilia တက္ကသိုလ်နိုင်ငံတကာဆက်ဆံရေး Institute ကပမောက Roberto Menezes ပါဘန်ရဲ့မတ်တီငွေကိုစတင်ထူထောင်သူ၅နိုင်ငံအကြားဒေါ်လာဘီလီယံ50စီအညီမျှထည့်ဝင်ပြီးကနဦးထည့်ဝင်ငွေဒေါ်လာ10ဘီလီယံစီကိုခုနှစ်နှစ်အတွင်းငွေသားနဲ့ထက်ဝင်ပြီးတော့ကျန်တဲ့ဒေါ်လာဘီလီယံ40စီကိုအမကန်စာချုပ်တွေအဖြစ်ထက်ဝင်ရမှာပါ2016ခုနှစ်မှာဘန်ရဲ့ငွေချေးလုပ်ငန်းစတင်ပြီးတခြားနိုင်ငံတွေကိုလည်းအဖွဲ့ဝင်အဖြစ်လက်ခံသွားမှာဖြစ်ပေမဲ့ BRICS နိုင်ငံတွေရဲ့ငွေပင်ငွေရင်းအစုရှယ်ယာကတော့55ရာခိုင်နှုန်းအောက်မလျော့ရဘူးလို့သတ်မှတ်ထားပါတယ်ဒီဖွံ့ဖြိုးတိုးတက်ရေးဘဏ်ထူထောင်ရေးနှိမ့်နိုင်ဆွေးနွေးတာတွေဟာနှစ်နှစ်ကျော်ကြာခဲ့ပါတယ်အဓိကချက်ကတော့ငွေထုတ်ချေးသူအနေနဲ့တခြားနိုင်ငံတွေထက်ပိုးပြီးများများထုတ်ချေခွင့်ရဖို့တရုတ်နိုင်ငံကကြိုးစားတာကိုဘရာဇီးလ်နဲ့အိန္ဒိယနိုင်ငံတွေကလက်မခံခဲ့ကြတာကြောင့်ပါအဆိုမှာတော့ဗန်စားဖွင့်တဲ့အခါမှာဒန်းတူညီမျှဝေစုအတိုင်းထားဖို့သဘောတူပြီးဆက်ဆက်ညှိနှိုင်းပွဲမှာဘရာဇီးလ်နဲ့အိန္ဒိယတို့အနိုင်ရခဲ့ပါတယ်ဒါပေမဲ့လည်းကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံဟာပြည်ပမှာသူ့ရဲ့နိုင်ငံရေးဩဇာကိုချက်ထွင်ဖို့ဘန်ပေါ်မှာပိုးပြီးကြီးမားတဲ့ဩဇာအရှိန်အဟုန်လွှမ်းမိုးရေးကျိုးစားလာနိုင်ပွဲရှိတယ်ဆိုတဲ့စိုးရင်စိတ်တွေကရှိနေစေပါလောလောဆယ်မှာတော့လာမယ့်နှစ်ပေါင်း20အထိတရုတ်နိုင်ငံဟာဗန်အကြီးကဲရာထူးကိုထမ်းဆောင်ခွင့်ရအောင်မှာမဟုတ်သေးပါဘူးခင်ဗျာ
စီးပွားရေးကဏ္ဍကိုကိုကျော်ကျော်သိန်းကတင်ပြသွားတာပါရှင်ဆက်လက်ပြီးတော့ ုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်မှာပါအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့ဇူလိုင်လအတွင်းအခိုက်တန့်တွေတဲကကောင်းနှုံးရရာတွေကိုရွေးချယ်ပြီးတော့ကိုဇော်ဝင်းလိုင်ကမက်ခင်ဖြူထွေးနဲ့အတူပြောပြမှာပါရှင
်မက်ခင်ဖြူထွေးရေဝါရှင်တန်ဒီစီမြို့ကနာမည်ကြီးAir and Space Museum ဆိုတဲ့အာဂါသနဲ့လေကြောင်းဆိုင်ရာပြတဲ့ကိုရောက်ဘူးလားဗျ
ရောက်ဘူးတာပေါ့ရှင့်ကျမတို့ရုံတောက်မှာပဲဟာ
ဒါဆိုအဲ့ဒီပြတဲ့ကိုဘယ်တော့မှဖွင့်ခဲ့တယ်လဲဆိုတာရောသိလား
ဟီးဒါတော့ဘယ်မှမိပါမလဲကိုစော်ဝင်လာရဲ့
ကဲပါမသိရင်လည်းမသိဘူးပြောတာမဟုတ်ဘူးမမှမိဘူးလေပါလေလုံမနေပါနဲ့အဲ့ဒီအာဂါသနဲ့လေကြောင်းဆိုင်ရာပြတဲ့ကို1986ခုနှစ်ဇူလိုင်လ1ရက်နေ့မှာအဲ့ဒီအချိန်ကသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့ Gerald Ford ကဖွင့်ပေးခဲ့တာတဲ့အဲ့ဒီပြတဲ့ဟာအမေရိကန်လူမျိုးတွေရဲ့စွန့်စားလူစိတ်စူးစမ်းလူစိတ်တွေနဲ့ပြည့်နေတဲ့ပြတဲ့ဖြစ်တယ်ဆိုပြီးဖွံ့ဖွဲအခမ်းအနားမှာသမ္မတဂျယ်ရယ်ဖို့ကပြောတယ်လေ
For 3.5 centuries Americans and their ancestors have been explorers and inventors pilgrims and
pioneers မြန်မာတို့50ကျော်တွင်ခေတ်ဆက်ဆက်ကအမေရိကန်နိုင်ငံသားတွေဟာနယ်မြေတစ်ကိုရှာဖွေသူတွေတီထွင်သူတွေရှေးဆောင်လမ်းပြသူတွေဖြစ်ကြပြီးတော့ပင်လယ်တွေကိုဖြတ်တိုက်ကြီးတွေကိုကျော်လွှားလောက်ကဘာတွေကိုအရောက်သွားပြီးအသက်ဆန်းကိုအမြဲတမ်းရှာဖွေနေသူတွေဖြစ်ပါတယ်
။နောက်ပြီးတော့လည်းမန္တန်ရန်ကြီးတွေပတ်လည်နဲ့အခိုင်အခန့်ဆောက်ထားတဲ့အဲ့ဒီပြရိုက်ကြီးထဲမှာလေးမြန်ကိုစတင်တည်ထွင်ခဲ့တယ်ဆိုတော့ Wright Brothers လို့ခေါ်တဲ့ Wright ညီအကိုတွေရဲ့တမိုင်းဝင်မှတ်တမ်းတွေပထမဦးဆုံးကိုပိုင်လျက်စစ်စွန်အားနဲ့ပြန်တားနိုင်ခဲ့တဲ့လေးရင်ပြန်အပါအဝင်လေးရင်နဲ့တခြားအကာသယင်အစိအပိုင်းတွေစုစုပေါင်း100လောက်ကိုစိတ်ဝင်စားစရာဖြစ်အောင်စီစဉ်ပြသထားတာလေ။
ဟုတ်တယ်နော်ခေါမိုးမှလည်းကျိုးရည်နဲ့တန်းပြီးတော့လေရင်တွေတကယ်အဖြစ်မှပြန်နေတဲ့ပုံပေါက်အောင်တကယ်ကိုစိတ်ဝင်စားစရာလုပ်ပေးထားတာ
ဒီပြတဲ့ကလူငယ်တွေကလေးတွေအကြမှာရေပန်းအစားဆုံးပြကန်းတစ်ခုပေါ့နောက်1969ခုနှစ်ကအမေရိကန်အာကာသယာဉ်မှူးတွေကိုလက်မျက်နှာပြင်ပေါ်ရောက်အောင်ခေါ်ဆောင်သွားပေးခဲ့တဲ့ Apollo 11အာကာသယာဉ်ကအစိတ်အပိုင်းတွေဒုံးကျည်တွေတမိုင်းဝင်လေရင်ပြန်တွေကိုလည်းပြသထားတယ်လေကိုဇူလန်လာအတွင်းထူးခြားတဲ့အကြောင်းအရာတွေကပြောသင့်တဲ့တခြားစိတ်ဝင်စားစရာအကြောင်းအရာတွေလည်းအများကြီးရှိသေးတယ်ဗျ
ကဲဆက်ပါအောင်ရှင်ဘာအကြောင်းပြောဦးမှာလဲ
အမေရိကန်ပြည်တွင်းစစ်မှာအဆုံးဖြတ်ပေးလိုက်တဲ့ Gettysburg စစ်ပွဲအကြောင်းပြောပြမလို့အဲ့ဒါက1863ခုနှစ်ဇူလိုင်လ1ရက်နေ့မှာပဲဖြစ်သွားခဲ့တာလေအရင်ကတော့အဲ့ဒီ Gettysburg ဆိုတာဟာ Pennsylvania ပြည်နယ်ကရွာလေးတစ်ခုပေါ့အဲ့ဒီရွာလေးရဲ့ပတ်လည်ကလေကွင်းတွေထဲမှာဖြစ်ခဲ့တာကြောင့် Gettysburg တိုက်ပွဲရဲ့လို့အမည်တွင်သွားတာလေအဲ့ဒီအချိန်ကတောင်ပိုင်းခွဲထွက်ရေးလိုလားတဲ့တပ်ဖွဲ့တွေရဲ့ဗိုလ်ချုပ်ကြီး Robert Lee ကမြောက်ပိုင်းပြည်တော်စုတပ်ဖွဲ့တွေကိုဝင်ရောက်တိုက်ခတ်ဖို့ဗာဂျီးနီးယားပြည်နယ်မြောက်ပိုင်းကနေပန်ဆယ်ဗေးနီးယားပြည်နယ်တဲကိုဖျက်အလားထိတ်တိုက်သွားထိုးပြီးအဲ့ဒီဂက်ဒီဘတ်စ်မြောက်ပိုင်းမှာတိုက်ပွဲဆက်ဖြစ်တော့တာပဲတဲ့
အမေရိကန်ပြည်တွင်းစစ်ကလည်းတော်တော်ကြာလိုက်တာနော်တောင်ပိုင်းနဲ့မြောက်ပိုင်းကွဲပြီးအချင်းချင်းတိုက်ကြတာဆို
ရေဘွားအဖင်တော့အဲ့ဒီလိုပြောလို့တော့ရနိုင်ပါတယ်အဲ့ဒီတောင်ပိုင်းမြောက်ပိုင်းကိစ္စကဒီနေ့ထိမပြည့်သေးဘူးလေတောင်ပိုင်းကလူတွေကသူတို့ရဲ့ခွတ်ထွက်ရေးအယူအဆကိုကိုစားပြုတဲ့အလံကိုတချို့နေရာတွေမှာအခုထိတုံ့နေကြတော့မယ်ဆိုလိုတာကတော့အမေရိကန်ပြည်ထောင်စုကြီးထဲမှာသူတို့မပါဘူးဆိုပြီးတော့အတန်တိတ်ဆန့်ကျင်နေကြတာပေါ့ဗျာကဲထားပါပြောလဲစဂက်ဒီစပတ်တိုက်ပွဲကိုဆက်ပြောရမယ်ဆိုရင်အဲ့ဒီကနေစဖြစ်လိုက်တဲ့တိုက်ပွဲဟာ3ရက်ကြာပြီးနှစ်ဖက်အကြအဆုံးကလည်း4,300လောက်ရှိတယ်တဲ့အဲ့ဒီတိုက်ပွဲမှာပြည်ထောင်စုတပ်ဖွဲ့တွေဘက်ကအကြအဆုံးပိုများပေမဲ့ပြည်ထောင်စုတပ်ဖွဲ့တွေကိုဦးဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီး George Meade ကတောင်ပိုင်းသားခွဲထွက်ရေးတပ်ဖွဲ့တွေကိုအောင်မြင်စွာတိုက်ထုတ်လိုက်နိုင်တယ်လေ
ဘယ်သူပဲနိုင်နိုင်ပေါ့ရှင်ဒီတိုက်ပွဲတစ်ခုထဲမှာနေမဲ့တည်သွားကြတဲ့သူတွေကနေတာမှမဟုတ်တာကိုယ်ချင်းချင်းတက်လို့အယူအဆမတူလို့ဂျားတွေကမဆိုင်တဲ့သူတွေစစ်သားတွေတေးကြရတာစိတ်မကောင်းစရာပဲရှင့
်ဟုတ်တယ်ဗျအမေရိကန်ပြည်တွင်းစစ်ကလည်းအဲ့ဒီ Gettysburg တိုက်ပွဲပြီးတာနဲ့တန်းပြီးပြီးသွားတာတော့မဟုတ်ဘူးနောက်ပိုင်းမှာဆက်ပြီးတော့တိုက်ကြရသေးတယ်အဲ့ဒီမှာလည်းလူတွေထပ်တေးကြရတာပဲလေဒါပေမဲ့တေးကြတာကတော့အဲ့ဒီ Gettysburg တိုက်ပွဲမှာတောင်ပိုင်းခွဲထွက်ရေးသမားတွေမရှိမလားရှုံးနေသွားတာကသူတို့စစ်ပွဲကြီးတစ်ခုလုံးရှုံးနေရခြင်းအဆဆိုပြီးတမိုင်းတွင်သွားတယ်နောက်ထပ်ထူးခြားတဲ့အပြောင်းအလဲတစ်ခုအကြောင်းလေးပြောရအောင်မယ်
ဘာအကြောင်းများလဲရှင
် Civil Rights လို့ခေါ်တဲ့လူမဲတွေရဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုအကြောင်းလေ1964ခုနှစ်ဇူလိုင်လ2ရက်နေ့ကအမေရိကန်သမိုင်းမှာအကြီးမားဆုံးနိုင်ငံသားဒဏ်တူအခွင့်အရေးဆိုင်ရာဥပဒေကိုအဲ့ဒီအချိန်ကသမ္မတဖြစ်နေတဲ့ Lyndon Johnson ကလက်မှတ်ထိုးပြီးအတည်ပြုလိုက်တယ်လူမျိုးရေးအရာမလို့မုန်းဒီစိတ်ဟာအမေရိကန်နိုင်ငံသားတိုင်းလွတ်လပ်ခြင်းရဲ့အရာသာခံစားခွင့်အပြည့်အဝခံစားလို့မရနိုင်အောင်အတားအဆီးဖြစ်နေတယ်လို့အဲ့ဒီလက်မှတ်ထိုးပွဲမှာသမ္မတ Johnson ကအခုလိုပြောခဲ့တယ်ဗျ
We can understand without rancor or hatred how this all happened, but it cannot continue. Our Constitution,
ရန်ညိုတိမရှိပဲအမုန်းတရားမရှိပဲဘာကြောင့်ဒီလိုဖြစ်လာရတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ဒါပေမဲ့ဒီတိုင်းဆက်သွားနေလို့ကတော့မရပါဘူး။တိုင်းပြည်ရဲ့အဓိကအသက်သွေးကြောဖြစ်တဲ့ ဖွဲ့စည်းပုံကလည်းဒီလိုဆက်သွားဖို့ခွင့်မပြုဘူးကျွန်တော်တို့လွတ်လပ်ခြင်းရဲ့အခြေခံအချက်အရာလည်းခွင့်မပြုဘူးအကျင့်စာရိတာပိုင်းဆိုင်ရာအရာလည်းခွင့်မပြုဘူးဒီကနေ့လက်မှတ်ထိုးတဲ့ဥပဒေကလည်းခွင့်မပြုပါဘူ
းအဲ့ဒီဥပဒေအရဆိုရင်ပုဂ္ဂလိကလုပ်ငန်းခွင်တွေမှာလူမျိုးရေးအရခွဲခြားဆက်ဆံတာလုပ်ခွင့်မရှိတဲ့အပြင်လူမဲတွေအနေနဲ့လည်းမဲပေးခွင့်အတွက်မပုံတင်ခွင့်ရှိကြမှာဖြစ်သလိုပြည်ထောင်စုအစိုးရကပေးတဲ့ငွေကြေးဆိုင်ရာအထောက်အပံ့တွေကိုလည်းတခြားလူပြူတွေနီးတူရှောက်ထားခွင့်ခံစားခွင့်ရှိကြမှာဖြစ်တယ်လို့ဖော်ပြထားတယ်လေ
။ဒါဆိုအဲ့ဒီမတိုင်ခင်တုန်းကလူမဲတွေကဒီကြံတဲ့လူပြူတွေနဲ့တန်းတူခွင့်ရမရှိကြဘူးလား။အဲ့တုန်းကအခြေအနေကဘလို့ဖြစ်နေခဲ့လို့လဲရှင့
်။လူမဲတွေကိုကျုံနေဖြစ်အသုံးပြုဖို့အမေရိကန်ပြည်ထောင်စုကိုအာဖရိကတိုက်ကနေစခေါ်လာခဲ့တဲ့အချိန်၁၈ရာစုနှစ်လောက်ကစပြီးအဲ့ဒီနိုင်ငံသားတိုင်းတို့အခွင့်အရေးဥပဒေထုတ်ပြန်တဲ့1964ခုနှစ်အထိတော့ဒုတိယအဆင့်နိုင်ငံသားတွေအဖြစ်နဲ့လူမဲတွေဟာတောက်လျှောက်နေလာခဲ့ကြရတာပဲအဲ့ဒီခေတ်တုန်းကတော့လူမဲတွေကိုကြေးကျုံအခိုင်းအစေအဖြစ်တရားဝင်ပိုင်ဆိုင်ကြတာလေအမေရိကန်နိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးလည်းဖြစ်ပထမဆုံးသမ္မတလည်းဖြစ်ခဲ့တဲ့ဂျော့ချ်ဝါရှင်တန်ထံမှတောင်မှလူမဲကျုံနေအဲ့ဒီအချိန်ကရှိခဲ့တယ်တဲ့ရှင်းရှင်းပြောရရင်တော့လူမဲတွေကိုလူပြူတွေကဒန်းတူနိုင်ငံသားတွေအဖြစ်အသေးမှမပြုခဲ့ကြဘူးလူမဲတွေကလည်းခေတ်ဆက်ဆက်မှာကျွန်ဘဝကလွတ်မြောက်အောင်ထွက်ပြေးကြတာတို့ဒန်းတူခွင့်ရရဖို့အတွက်တိုက်ပွဲဝင်တာတို့လုပ်ခဲ့ကြတာပဲဒါပေမဲ့သူတို့ကလူနည်းစုဖြစ်နေတော့မအောင်မြင်ခဲ့ဘူးပေါ့ဗျာနောက်ပိုင်း20ရာစုနှစ်ထဲဝင်လာတော့မှမာတင်လူသာကင်းဂျူနီယာတို့လိုနိုင်ငံသားအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ထင်ရှားတဲ့လူမဲခေါင်းဆောင်တွေပေါ်လာတာနောက်ပြီးတော့အစိုးရထဲမှာလည်းသူတို့အခွင့်အရေးတိုက်ပွဲကိုတဖြည်းဖြည်းထောက်ခံကြတဲ့သူတွေများလာတာကြောင့်နိုင်ငံရေးအရာသူတို့ဘက်ကအသာစီးရပြီးသမ္မတဂျွန်ဆန်လက်မှတ်ထိုးပြီးဥပဒေဖြစ်ပြဋ္ဌာန်းတဲ့အတိဖြစ်လာတာလေ
။ဒါနဲ့တော့အမေရိကန်ပြည်ထောင်စုကဒီမိုကရေစီစနစ်နဲ့ဒန်းတူအခွင့်အရေးကိစ္စတွေမှာကဘာမှာစံပြအဖြစ်တင်စားပြောဆိုခံရတဲ့အတိုင်းပြီနော်
။ဒါပေါ့ဗျာ။စနစ်အရဆိုရင်တော့ကောင်းတယ်လို့ပြောရမှာပေါ့။ဒါပေမဲ့စနစ်တွေဘယ်လောက်ဖဲကောင်းကောင်းအဲ့ဒီစနစ်ကိုလက်တွေ့အသုံးချတဲ့နေရာမှာလွဲချော်နေရင်အဲ့ဒီကောင်းတဲ့စနစ်ကိုကိုကျိုးအတွက်အသုံးချနေကြမယ်ဆိုရင်တော့ဘယ်လောက်ကောင်းတဲ့စနစ်ဖဲဖြစ်ဖြစ်အသုံးတက်မှာမဟုတ်ဘူးလေ။
လူရောမူရောအားလုံးကမှန်မှန်ကန်ကန်လုပ်နိုင်ကြမှနီးမှန်လမ်းမှန်ဖြစ်နိုင်မှာနော
်1964ခုနှစ်မှာနိုင်ငံသားတိုင်းဒန်းတူအခွင့်အရေးရရှိရေးဥပဒေကိုလက်မှတ်ထိုးလိုက်တဲ့အတွက်လည်းအခုအားလုံးဟာဒန်းတူအခွင့်အရေးရနေကြပြီးလူမဲတယောက်ဖြစ်တဲ့ဘာရက်အိုဘားမားတောင်အမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်ခွင့်ရလာပြီမဟုတ်လား
ဟုတ်တယ်နော်သမ္မတအိုဘားမားအရွေးခံလိုက်ရတာတော့တကယ်ကြီးမားတဲ့သမိုင်းကြီးပဲကျမတို့လည်းသူတို့ရဲ့ပြောင်းလဲနေတဲ့သမိုင်းဖြစ်စဉ်ထဲမှာပါဝင်ခွင့်ရလိုက်တာပေါ့
ဟုတ်တယ်ဗျလူတိုင်းကကိုယ်တိုင်ကိုရေးကြတယ်ဆိုတဲ့စိုးရိမ်စကားရှိတယ်မဟုတ်လားကိုယ်တိုင်အပြင်အများအကျဖြူထုစင်ပဲတိုင်နေရေးတဲ့အထက်မှာပါဝင်ခွင့်ရရင်တော့အဲ့ဒါကအမတန်မုံမြတ်တဲ့အလုပ်ပေါ့ဗျာ
ဗာလဲကိုစော်ဝင်လိုက်လဲအမေရိကန်တိုင်အကြောင်းဖတ်ရင်တရားတွေပေါက်နေပြီလားလေးတန်းတောင်ပြောင်းသွားတယ်လို့ပဲ
မဟုတ်ပါဘူးဗျာစဉ်းစားချင်းချင်းကြည့်တာပါကဲတရားအကြောင်းပြောနေတာနဲ့ပြည်သက်တွေလည်းပြင်းနေအောင်မယ်ဇူလိုင်လထဲမှာထူးခြားတဲ့တခြားအကြောင်းအရာတွေကိုရှေ့ဖတ်ထဲကြမှာပဲဆက်ပြောကြရအောင်ဗျာ
ကောင်းပါပြီရှင်
တော်ရရှင်အပေါင်းဘုသူဒ္ဓအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ
သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်ကိုစော်ဝင်းလိုင်းနဲ့တွေ့ဖက်ပြီးတော့မက်ခင်ဖြူတွေကပြောပြခဲ့တာပါဒီအစီအစဉ်ကိုတောက်ကြနေ့ည9နိုင်ကနေ10နာရီထုံးနှင်ချက်မှလည်းနားဆင်နိုင်ပါတယ်မကြခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုပြောပြမှာပါရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကုန်သွယ်ရေးမိဖက်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားစီးပွားရေးအရပူးပေါင်းဆောင်ရွက်မှုဟာလူသားမျိုးနွယ်သမိုင်းမှာအကြီးအကျယ်ဆုံးကုန်သွယ်ရေးပူးပေါင်းမှုအဖြစ်ပြသနေပြီးတော့ရှစ်ဆက်တိုးတက်သွားဖို့သာရှိတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကမကြာခင်ကပဲတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပခဲ့တဲ့အမေရိကန်တရုတ်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ဒီဆွေးနွေးပွဲဟာအင်မတန်မှအရေးပါတဲ့ဆွေးနွေးပွဲတစ်ခုဖြစ်ပြီးကျွန်တော်တို့နိုင်ငံတွေရဲ့ဆက်ဆံရေး၊လုံခြုံရေးအရာဆက်ဆံရေး၊စီးပွားရေးအရာဆက်ဆံရေးတွေကိုတိုးတက်ခိုင်မာစေတယ်လို့ဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။စီးပွားရေးမူဝါဒတွေဟာနိုင်ငံခြားရေးမူဝါဒဖြစ်တဲ့နိုင်ငံခြားရေးမူဝါဒဟာစီးပွားရေးမူဝါဒဖြစ်တယ်ဆိုတာကိုနိုင်ငံခြားရေးဌာနကရှင်းရှင်းလင်းလင်းပြောထားပါတယ်။လွန်ခဲ့တဲ့35နှစ်တုန်းကတရုတ်နဲ့အမေရိကန်ကြားအပြန်အလှန်ကုန်သွယ်မှုကဒေါ်လာ1ဘီလီယံပဲရှိပါတယ်။ဒီကနေ့မှာတော့ဒေါ်လာဘီလီယံ900ရှိနေပြီးတော့ဆက်လက်လည်းများလာနေပါတယ်။အပြန်အလှန်ယင်းနှိမ့်မြုပ်နှံမှုဆိုင်ရာသဘောတူညီချက်ရရှိဖို့ကျွန်တော်တို့ညှိနှိုင်းနေကြပါတယ်။နောက်ဆုံးမှသဘောတူညီမှုရဖို့အတွက်ကိုလည်းလိုလားပါတယ်။ကျွန်တော်တို့အနေနဲ့ညာနာပစ္စည်းပိုင်ဆိုင်မှုပိုင်းဤပညာပိုင်းအတွက်ကုန်သွယ်ရေးသဘောတူညီမှုရရှိလိုပါတယ်။ညာနာပစ္စည်းမှုပိုင်းခွင့်ကိုအသေးအချာအကာအကွယ်ပေးဖို့လိုအပ်တယ်လို့လှုပ်ထုံးလုံနည်းစီးမြင်စည်းကမ်းတွေထင်သာမြင်သာရှိအောင်အသေးအချာလုပ်ဖို့လိုပါတယ်လို့ဝန်ကြီးကယ်ရီကပြောခဲ့ပါတယ်။မျောလင်းချက်တွေမြင့်မားနေတဲ့ကဘာကြီးဖြစ်တယ်လို့ဖြစ်နိုင်ခြေတွေကလည်းပိုပြီးတော့များလာနေတဲ့ကဘာကြီးဖြစ်ပါတယ် ဒါကိုစီးပွားရေးနဲ့ကလွဲလို့ဘာနဲ့မှပုံဖော်လို့မရပါဘူး။ကမ္ဘာလူဦးရေထက်ဝက်ကတစ်နေ့ကို2ဒေါ်လာအောက်နဲ့ရပ်တည်နေကြရခြင်းတော်တော်များများဟာလဲ2ဒေါ်လာနဲ့ရပ်တည်နေကြရခြင်းမှာဖွံ့ဖြိုးတိုးတက်ဖို့အခွင့်အလမ်းတွေအများကြီးရှိနေပါတယ်လို့နိုင်ငံသားရေးဝန်ကြီး John Kerry ကပြောပါတယ်။တရုတ်ပြည်သူတွေ၊အမေရိကန်ပြည်သူတွေ၊တကမ္ဘာလုံးမှာရှိနေကြတဲ့ပြည်သူတွေဟာမျှတတဲ့အခွင့်အလမ်းတွေကိုရှာဖွေနေကြပါတယ်။လူတိုင်းအတွက်ပုံမကောင်းမွန်တဲ့အခွင့်အလမ်းတွေရရှိဖို့ကျွန်တော်တို့ကတည်တည်ချာချာလှုပ်ဖို့လိုအပ်ပါတယ်။ကျွန်တော်တို့ကစီးပွားရေးကိုဘယ်လိုလုပ်တယ်၊ဖြစ်လာမယ့်ကိစ္စတွေကိုကျွန်တော်တို့ကဘယ်လိုမျိုးစီမံခန့်ခွဲသလဲဆိုတာတွေလုပ်ပြပြီးတော့ပို့ပြီးတော့အောင်မြင်သွားအောင်လှုပ်ဖို့လိုအပ်ပါတယ
်။ American ဆိုရရဲ့သဘောထားမြင်အောက်ပေါ်ကိုတင်ပြလိုပြီးပါပြီ။
အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းပြောကြားလိုပါရရှင်။ VOA မြန်မာပိုင်းကနေနေ့စဉ်ရေဒီယိုအစီအစဉ်အပြင်ရုပ်မြင်သံကြားအစီအစဉ်ကိုလည်းထုတ်လွှင့်နေပါတယ်။ည9နာရီကနေဒီ9နာရီခွဲအတွင်းဓာတ်ရိုက်ထုတ်လွှင့်ချက်တွေကို Asia Set 7 ဂျူဂျူကနေဖန်ယူကြည့်ရှုနိုင်ပါတယ်။အင်္ဂါနေ့နက်နက်ခင်းရေဒီယိုအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရရှင်။အခုတော့သတင်းချင်းချုပ်ကိုဥဆက်မိုးဝေကပြောပြပါအောင်ရှင
်။ယူကရိန်းနိုင်ငံအရှေ့ဘက်မှာရှိတဲ့ရုရှားကိုလူလာသူခွဲထွက်ရေးသဘုံတွေကပြတ်ကျသွားတဲ့မလေးရှားလေယာဉ်ရဲ့ပြန်တမ်းမှုမှတ်တမ်းတင်ကိရိယာ black box ကိုမလေးရှားကျွမ်းကျင်သူတွေရဲ့လက်ကိုလွှဲပေးလိုက်ပါတယ်။တနင်္လာနေ့နှောင်းပိုင်းယူကရိန်းနိုင်ငံအရှေ့ဘက် Donetsk မြို့မှာလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ် Najib Razak နဲ့သဘုံဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူ Alexander Borodi တို့ကြားတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပြီးနောက်နိုင်ပိုင်းအတွင်းမှာအခုလိုလွှဲပြောင်းပေးလိုက်တာဖြစ်တယ်လို့ဆိုပါရယ်ပြန်လည်လွှဲပြောင်းပေးတဲ့ပြန်တမ်းမှုမှတ်တမ်းတင်ကိရိယာထိခိုက်ပျက်စီးမှုတွေရှိကြောင်းမလေးရှားဗိုလ်မှူးကြီးမိုဟာမက်ဆာခရီကပြောပါရယ်ဒါပေမဲ့လက်ရမပြည့်ရှိနေပြီးအခြေအနေကကောင်းမွန်ပါတယ်လို့လည်းသူကပြောဆိုပါရယ်မြန်မာအစိုးရရဲ့ဖိတ်ကြားမှုနဲ့ဇူလိုင်လ18ရက်ကနေ26ရက်နေ့ထိမြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့ Miss Yang Healy ဟာမနေ့ကမနေ့ပိုင်းမှာမြစ်ကြီးနားမြို့ကိုရောက်ရှိသွားပြီးတော့ကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်ကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်တွေအရေးနဲ့အပါအဝင်အရွယ်မြောက်သေးတဲ့ကလေးစစ်သားတွေအုံပြုမှုတွေကချင်ပြည်နယ်အတွင်းအကျင့်ပြတ်ခြားစားမှုဖြစ်စဉ်တွေကိုကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မှာမေးမြန်းခဲ့တယ်လို့ဆိုပါတယ်။ Miss Yang Healy ဟာမြန်မာနိုင်ငံခီးစဉ်ပထမနေ့မှာပဲအင်းစိန်ထောင်ကိုတွားရောက်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်ကိုလည်းတွားရောက်ရမှာမောင်းတော့အချင်းထောင်ကိုတွားရောက်ခဲ့ပါတယ်။ဒါအပြင်စစ်တွေမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးဘင်္ဂါလီနဲ့ဗုဒ္ဓဘာသာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရခေါင်းဆောင်တွေကလည်းတွေ့ဆုံခဲ့ပါတယ်။ဇူလိုင်လ20ရက်နေ့မှာတော့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂရုံးမှာလူအခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဥပဒေဆိုင်ရာအဖွဲ့တွေသတင်းမီဒီယာတွေနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နေသူတွေကိုတွေ့ဆုံခဲ့ပါတယ်။ Miss Yang Healy ဟာ2014ခုနှစ်မှာတာဝန်ကုန်ဆုံးတဲ့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ဟောင်း Mr. Quintana ရဲ့နေရာကိုတာဝန်ထမ်းဆောင်ဖို့ရောက်ရှိလာတာဖြစ်ပါတယ်။ကိုယ်စားလှယ်အသစ်ဟာမြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်တာတွေကိုပြက်ပြက်သားသားထောက်ပြနိုင်လိမ့်မယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကမျှော်လင့်နေကြပါတယ်။တောင်ကိုရီးယားနဲ့တရုတ်အစိုးရတို့ကြားအခုနှစ်ကုန်ပိုင်းကစပြီးတော့အရေးပေါ်ဆက်သွယ်နိုင်တဲ့ hotline ထားရှိဖို့တဘောတူညီခဲ့ကြပါတယ်နိုင်ငံခြားကာကွယ်ရေးနဲ့ပတ်သက်ပြီးတော့အင်ကာနေဘေကျင်းမြို့မှာကျင်းပမဲ့ဆွေးနွေးပွဲမှာအသေးစိတ်အချက်လက်တွေကိုဆွေးနွေးကြမယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဖြစ်တဲ့ကင်မင်ဆုတ်ကပြောဆိုပါတယ်အခုလောလောဆယ်အချိန်ထိတော့တောင်ကိုရီးယားရဲ့ကာကွယ်ရေးဆိုင်ရာအရေးပေါ်ဆက်သွယ်ရေး hotline ထားရှိတဲ့နိုင်ငံဟာအမေရိကန်ပြည်ထောင်စုပဲရှိပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ရှင် engineer ကတော့ Jimmy Cook ပါVOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပါပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.